မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ1ရက်တောက်ကြနေညနေခင်း VOE မြန်မာပိုင်းစီစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မဲ့သတင်းတွေမှာတော့ဗင်နီဆိုလာတက်ခံခေါင်းဆောင်ကသူ့ကိုချင်းချောက်ဖို့ဂျူပန်တဲ့အနေနဲ့ဇနီးဖြစ်သူရဲ့တက်ခံကိုလူညွန်ရေးအာဏာပိုင်းနဲ့ရောက်လာတဲ့အကြောင်းပြောလိုက်ပါရဲ့ရော်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကို2009ဆင်ချက်ချထားတဲ့ပေါ်တရားလွတ်တော်ချုပ်မှာဒီနေ့ပဲအယူခံတင်သွင်းပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောက်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းတွေကတော့ရဲစည်းကမ်းဖောက်ဖျက်မှုနဲ့ထောင်ဒဏ်ချခံခဲ့ရတဲ့ဒုရဲမှုဟောင်းမိုးရနိုင်ဒီကနေ့အင်းစိန်ထောင်ကပြန်လွတ်ပါပြီသူချမှတ်ခံလိုက်ရတဲ့ရဲစည်းကမ်းဖောက်ဖျက်မှုအပေါ်မှာဒုရဲမှုဟောင်းကဘယ်လိုမြင်ပါသလဲ
ဒီရဲစည်းကမ်းတိုင်းမျိုးဥပဒေဆိုတာကျွန်တော်တို့ဒီဇောတွေနဲ့ဒီဥပဒေရဆိုရင်ဆန်ချိန်ဆန်ညိုးမိတဲ့
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်တရားလွှတ်တော်ရှေ့နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုလာမယ့်ဖေဖော်ဝါရီလ15ရက်နေ့မှာတော့နောက်ဆုံးစီရင်ချက်ချမှတ်တော်မှာဖြစ်ပါတယ်။စည်ရေးပြိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွေကစစ်ဘေးရှောင်ဒုက္ခသည်တွေထဲမှာလူမမဲ့ကလေးတွေအရွယ်မရောက်သေးတဲ့ကလေးတွေစိတ်ပိုင်းရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေကိုဘလို့ကူစားကြမလဲဆိုတာနဲ့ကယားပြည်နယ်လွိုက်ကော်မြို့ကကန္နာဟေဝံပန်းချံထဲမှာစိုက်ထူလိုက်တဲ့ဗိုလ်ချုပ်ကျေးရုပ်ဖျက်ပေးဖို့တောင်းဆိုတဲ့ကရင်လူငယ်အယောက်20ကိုရဲကဖမ်းဆီးလိုက်တဲ့အကြောင်းသတင်းပေးဖို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညက်နေခြင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမျက်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
ဗင်နီဆိုလာတက်ခံခေါင်းဆောင်ဟွမ်ဂွာရီတို့ကသူ့ကိုချင်းချောက်ဖို့ဂျူပန်တဲ့အနေနဲ့ကာကတ်မြို့တော်ကဇနီးဖြစ်သူရဲ့တက်ခံကိုလူညုံရေးအာဏာပိုင်တွေရောက်လာတဲ့အကြောင်းပြောဆိုလိုက်ပါတယ်။လူများကြောက်ကြတဲ့အထူးရဲထောက်လှမ်းရေးတွေမနေ့တုန်းကရောက်လာခြင်းမှာဇနီးဖြစ်သူဖာဗီယာနာကိုမင်းမြန်းခဲ့တဲ့အကြောင်းလည်းပြောဆိုထားပါ။ရဲတွေရောက်လာခြင်းမှာတနည်းနဲ့ရှစ်လအရွယ်သမီးငယ်နဲ့အဖွားဖြစ်သူရှိနေပြီးကလေးစာတစ်ခုခုဖြစ်ခဲ့မယ်ဆိုရင်ဆိုရှယ်လစ်ခေါင်းဆောင်နီကိုလတ်စ်မာဒူရိုဆိုရမှာတာဝန်ရှိနိုင်မယ်လို့လည်းတွစ်တာလူမှုကွန်ရက်ကနေပြောဆိုထားပါတယ်။မာဒူရိုဆိုရဘက်ကတော့တစုံတရာတုံ့ပြန်တာမရှိသေးပါဘူး။ရဲတွေရောက်လာခြင်းမှာတိုက်ခန်းကိုအပြေးအလွှာရောက်လာကြပြီးအိုးရီခွက်တွေတီးကြတဲ့အင်နာနီရင်းတွေကိုကျေးဇူးတင်တဲ့အကြောင်းလဲအတိုက်ခံခေါင်းဆောင်ဂွာရီဒိုကသတင်းတောက်အနေနဲ့တွစ်ဆုံညီမှာပြောဆိုထားပါရဲရဲလူရက်ကိုအိန်းနာနီချင်းတွေကပြစ်တင်ရှုတ်ချပြောဆိုခဲ့ကြတယ်လို့ဇနီးနဲ့သမီးဖြစ်သူတို့ကိုကာဝယ်ဆော့ရှော့ပေးကြတယ်လို့လည်းပြောပါတယ်ရဲတွေကတော့သတင်းရဖို့ရှာဖွေခဲ့ကြပြီးတဲ့နောက်ပိုင်းမှာပြန်လည်ထွက်ခွာသွားတယ်လို့လည်းသတင်းတွေကဖော်ပြထားကြပါတယ
်အမေရိကန်နဲ့တရုတ်ကြားဖြစ်နေတဲ့ကုန်သွယ်ရေးဆိုင်ရာတင်းမာမှုအခြေအနေပြောင်းပြန်ဖြစ်သွားနိုင်တယ်လို့တရုတ်ဒုဝန်ကြီးချုပ်လူဟေးနဲ့အင်ဂျီရောမှကြားသာပရင်းတွေဆွေးနွေးပြီးမှသမ္မတဒေါ်နယ်ထရမ့်ကအပြည့်သဘောပြောကြားခဲ့ပါတယ်အလုံးစင်ပြပြသဘောတူနိုင်မယ်ဆိုရင်အမေရိကန်နဲ့တရုတ်ကြားမှာအကြီးကျယ်ဆုံးကုန်သွယ်ရေးသဘောတူညီချက်ကြီးတော့မှဖြစ်နိုင်တယ်လို့သမ္မတထရမ့်ကဆိုပါတယ်ညှိနှိုင်းဆွေးနွေးမှုကလည်းအဆင်ပြေတယ်လို့ပြောပါတယ်စီးပွားရေးအင်အားကြီးနှစ်နိုင်ငံကြားဆက်ဆံရေးကအရေးကြီးတဲ့အခြေအနေကိုရောက်နေတယ်လို့တရုတ်သမ္မတရှီကျင်းပင်ကသမ္မတထရမ့်ကိုပေးပို့တဲ့စာထဲမှာရေးသားထားတဲ့အကြောင်းစကားပြန်ကဖတ်ပြခဲ့ပါတယ်နှစ်ဖက်လုံးအပြန်အလှန်လေးစားမှုနဲ့ရှေ့ဆက်သွားနိုင်ဖို့မျှော်လင့်တဲ့အကြောင်းနဲ့ကုန်သွယ်ရေးကိစ္စသဘောတူညီချက်ရမယ်ဆိုရင်တော့နှစ်ဖက်ပြည်သူတွေသာမကနိုင်ငံကအတိုင်းဝိုင်းထွက်အားတက်စရာဖြစ်နိုင်မယ်လို့တရုတ်သမ္မတကစာထဲမှာရေးပါတယ်အခုလိုစာရေးသားပေးဖို့တဲ့ပေါ်သူအလေးထားတယ်လို့သမ္မတထရမ့်ကပြောဆိုခဲ့ပါတယ်။ဗန်နာရေးဝန်ဆောင်မှုဘိုင်းနဲ့တခြားကိစ္စတွေအတွက်ဈေးကွက်တွေကိုတရုတ်တို့ကဖွင့်ထားပေးပေမဲ့စိုက်ပျိုးမွေးမြူရေးနဲ့ကုန်ထုတ်လုပ်မှုအတွက်ဈေးကွက်ဖွင့်မပေးရင်တော့သဘောတူညီမှုဖြစ်မှာမဟုတ်ဘူးလို့သမ္မတထရမ့်ကသတင်းတောက်တွေနဲ့အင်ဂျီတော်ရုံးကမှပြောကြားခဲ့ပါတယ်။
အမေရိကန်ကမြောက်ကိုရီးယားနဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေမှာတိုးတက်မှုတွေအကန့်အသတ်နဲ့သာရှိနေတဲ့အကြောင်းမြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးတယ်မန်စတီဖင်ဘီဂန်ကပြောဆိုလိုက်ပါတယ်။လက်ရှိအခြေအနေထက်ပုံမတိုးတက်ဖို့လိုလားပေမဲ့လည်းလွန်ခဲ့တဲ့6လအတွင်းဖြစ်ထွန်းမှုတချို့သာရှိခဲ့ပြီးဒီနေ့ပုံမျှော်လင့်ထားတာတွေလည်းရှိနေစေဖြစ်တဲ့အကြောင်းစတန်ဖို့ဒက်တိုမှမင်းငွန်းပြောကြားမှာထည့်သွင်းပြောဆိုသွားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်းတို့နောက်တစ်ချိန်ထိပ်သီးတွေ့ဆုံမှုကမ္ဘာချက်တွေထွက်ပေါ်နေချိန်မှာပဲအမေရိကန်ထူးတယ်မန်ရဲ့မှတ်ချက်ပြီးပြောဆိုချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ထိပ်သီးတွေ့ဆုံမဲ့အချိန်နဲ့နေရာကိုတော့ရှေ့တွင်ပတ်တဲ့အခြေညာမယ်လို့လည်းမနေ့တုန်းကပဲသမ္မတထရမ့်ကပြောဆိုထားတာပါထိပ်တန်းလျော့ဝဲချင်ဖို့တဲ့အတွက်တွေ့ဆုံမဲ့နေရာကိုအများသိပြီးသားဖြစ်နိုင်တယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့တာပါဖေဖော်ဝါရီလနောက်မင်းလောက်မှာကျင်းပမယ်လို့ခမန်းထားတဲ့ဒုတိယတစ်ချိန်ထိပ်သီးဆွေးနွေးပွဲကိုတော့ဗီယက်နမ်နိုင်ငံမှာကျင်းပပြုလိမ့်မယ်လို့လည်းသတင်းတွေထွက်ပေါ်နေတာပါထိုင်းနိုင်ငံကလည်းတွဲဆုံပြင်းမဲ့နေရာတစ်ခုဖြစ်နေတဲ့သတင်းတွေကပေါ်ပြနေကြပါတယ်
American Biranzuma, Nezat Zangai Gisa Abawe, Nezat Longjoin, Louis Mujija Isaya Gisarigo, the Bodoni Muya, Ni Nai Suni Nijare, Ludo Tu Comtiha, a chain Pioni Rada Pidelo, Damna Tramga Piojali Bare, Shuika Boy Gri Adai, Mexico, Nezat Mata, Ranganaimo, a Tonze Go, Ludoga, Tibu Mabini, a Jibo Chini, Gina Biro, the Dangazi, Ya on Lo Melule, New York Times, the Rinzan, a Biro de Mimiangama, Damna Tramga, Gino Piojadavare, Republican Democrat Madri Bare, a Tu Comtiha, Nezat Longjoin. ပါဝင်အစိုးရအတုံးစိတ်အတွက်ဖေဗူရီ15ရက်မတိုင်ခင်မှာသဘောတူညီမှုရအောင်ညှိနှိုင်းနေကြတာပါတကယ်လို့သဘောတူညီမှုမရခဲ့ရင်တော့အစိုးရလုပ်ငန်းတွေနောက်တစ်ခါထပ်ပြန်ပြီးတော့ရပ်ဆိုင်းရမယ်အခြေအနေရောက်နိုင်ပါတယ်တစ်ချိန်တည်းမှာပဲအမေရိကန်တောင်ပိုင်းမက္ဆီကိုနယ်စပ်မှာလုံခြုံရေးဆောင်ရွက်ဖို့စစ်သား၃၀၀၀ကိုဆေးလွှတ်မယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်ဘို့အမေရိကန်နိုင် ာနေဆက်လုံခြုံရေးတာဝန်ရှိသူတွေကလုံခြုံရေးဆိုင်ရာလေ့ကျင့်မှုတွေကိုဇက်တိုက်လုပ်နေကြပါတယ်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလွှဲထုတ်လည်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရတတဲ့နောက်ကိုအလုံးနဲ့ကိုကျော်စုတို့ကိုနိုင်ငံလေးဝက်ချက်အုပ်ရီဖောက်ပြမှုနဲ့ထောင်နာခွင်နဲ့စီရင်ချက်ချထားတဲ့ပေါ်တရားလွတ်တော်ချုပ်မှာဒီနေ့ပဲအယူခံတင်သွင်းလိုက်ပါတယ်စီရင်ချက်ပေါ်အယူခံကိုရန်ကုန်တိုင်းတရားလွတ်တော်ကဒီလဆန်းမှာပယ်ချလိုက်တဲ့အတွက်ခုနောက်ဆုံးနေပြည်တော်ကပြည်အောင်စုတရားရုံးချုပ်မှာအကျိုးဆောင်ရှိနေပြီးအယူခံထပ်မံတင်သွင်းလိုက်တာပါတောက်တရားရုံးရဲ့မှာရုံးနဲ့ဆုံးဖြတ်ချက်ကိုပြင်ဆင်နိုင်မှုတရားလွတ်တော်ချုပ်ကိုတင်ပြထားပြီးတရားမျှတမှုရှိရှိနဲ့သတင်းတော့တွေပြန်လည်လွတ်မြောက်လာဖို့မျှော်လင့်တဲ့အကြောင်းလဲရိုက်တာသတင်းဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်သတင်းတော့ကိုအလုံးနဲ့ကိုကျော်စိုးတို့တော့မတိမငြိမ်အခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့စုံစမ်းသတင်းယူနေစဉ်2019ခုနှစ်ဒီဇင်ဘာလတဲ့ဖမ်းဆီးခံခဲ့ရပြီးရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့ရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လေ့ဝင်သတင်းချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းသတင်းတောက်တွေကသတင်းစုံစမ်းနေချိန်မှာအမှုစဉ်ဖမ်းဆီးခံရတာဖြစ်တဲ့အကြောင်းတရားခွင်မှာအမှုတွေတွေဘက်ကခြေပါထားတာပါ။သတင်းတောက်တွေကိုအမှုစဉ်ဖမ်းဆီးမှုဆွဆွဲချက်နဲ့ပတ်သက်လို့တရားခွင်မှာထွက်ဆိုခဲ့တဲ့ဒူရဲမူဟာမူရဲနိုင်ကိုတော့ရစီကဖောက်ပြမှုနဲ့1200နှစ်ချက်ခံနေရကဒီနေ့ပဲပြန်လွတ်လာပါတယ်။ရန်ကုန်မြို့အင်းစိန်ချင်းထောင်ကပြန်လည်လွတ်မြောက်လာတဲ့ရဲရဲရှိဟောင်းကတော့သူ့အနေနဲ့ရစီကဖောက်ပြတဲ့လူရဲမျိုးကျူးလွန်နေတာမရှိဘူးလို့ယုံကြည်ထားတဲ့အကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။
မြန်မာနိုင်ငံမှာဒီမိုကရေစီနီးလမ်းကျရွေးချယ်တင်မြောက်ခံထားရတဲ့အစိုးရဟာငြိမ်းချမ်းစွာထုတ်ဖော်ဆန္ဒထုတ်ဝေသူတွေတော်တော်များများကိုဖမ်းဆီးပြီးတော့အခြေခံလူ့အခွင့်အရေးတွေကိုချိုးဖောက်နေတယ်လို့ Human Rights Watch လူ့အခွင့်အရေးအဖွဲ့ကအစိုးရခန်းစာထုတ်ပြန်လိုက်ပါတယ်။လက်ရှိ NLD အစိုးရလက်ထက်မှာဥပဒေတွေကိုအသုံးချပြီးတော့ဝေဖန်သူတွေကိုဖိနှိပ်မှုတွေပုံများလာတယ်လို့ Dashed Hopes မျှော်ရိုက်ချိုးခံရတဲ့မျှော်လင့်ချက်များဆိုတဲ့အစိုးရခန်းစာမှမိမောင်းထိုးပြထားပါတယ်။
Our key recommendation is for the government of Myanmar to stop using criminal laws against peaceful speech and peaceful assembly.
HRW ကအဓိကအကြံပြုတာကတော့ငြိမ်းချမ်းစွာထုတ်ဖော်ပြောဆိုခွင့်နဲ့စုဝေးခွင့်တွေကိုရာဇဝတ်ကြောင်းဥပဒေတွေတုံးပြီးဖိနှိပ်နေတာရပ်ဖို့နဲ့ငြိမ်းချမ်းစွာထုတ်ဖော်ပြောဆိုစုဝေးလို့အကျဉ်းချခံထားရသူတွေကိုပြန်လွှတ်ပေးဖို့ဖြစ်ပါတယ်။ဒါအပြင်ငြိမ်းချမ်းစွာထုတ်ဖော်ပြောဆိုခွင့်နဲ့စုဝေးခွင့်တွေကိုဖိနှိပ်အရေးယူဖို့အသုံးပြုခဲ့တဲ့ဆက်ပြီးတော့အသုံးပြုနေတဲ့ဥပဒေတွေကိုပြင်ဆင်ဖြည့်ဆွက်ရေးသားပြီးတော့အလေးနဲ့လုပ်ပါလို့လည်းဒီမြန်မာအစိုးရကိုတောင်းဆိုတယ်လို့ HRW အဖွဲ့ဥပဒေရေးရာအကြံပေးပုဂ္ဂိုလ်လင်ဒါလက်ထီယာကရန်ကုန်မှာလုပ်တဲ့အစီရင်ခံစာထုတ်ပြန်ပွဲမှာပြောသွားတာပါအစိုးရဒါမှမဟုတ်စစ်တပ်ပေါ်ဝေဖန်သူတွေကိုဆက်သွယ်ရေးပုံမှန်တစ်ခုဖြစ်တဲ့ပုံမှန်66ဂါကြီးအပြင်တခြားဥပဒေတွေအသုံးပြုပြီးတော့ဖမ်းဆီးတရားစွဲထားတဲ့အမှုတွေကို HRW အစီရင်ခံစာမှာအသေးစိတ်ရေးထားပါတယ်တင်းတောက်တွေဆိုရင်လည်းဆက်သွယ်ရေးပုံမှန်မတရားအသင်းဆက်သွယ်မှုဥပဒေတခါနိုင်ငံတော်လျှို့ဝှက်ချက်ဥပဒေသတင်းမီဒီယာဥပဒေလေးချောင်းရံကာကွယ်ထိန်းသိမ်းရေးဥပဒေတွေနဲ့ဖမ်းဆီးတရားစွဲခံရတဲ့အကြောင်းတွေကိုအစီရင်ခံစာမှာရေးပါတယ်။ဥပမာတစ်ခုအနေနဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့1900နှစ်ချခံထားရတာကိုပြောထားပါတယ်။မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်တွေကိုအကာအကွယ်ပေးဖို့နဲ့ငြိမ်းချမ်းစွာစုဝေးဆန္ဒထုတ်ဖော်သူတွေကိုဖမ်းဆီးနေတဲ့ဥပဒေတွေကိုပြင်ဆင်နိုင်ရတဲ့အတွက်နိုင်ငံတကာကဒီမြန်မာပေါ်ဖိအားပေးဖို့ကိုလည်းစာမျက်စာနာ88မျက်နာပါတဲ့ HRW အစီအခံစာရမှာတိုက်တွန်းထားပါတယ်ရှင်
။အမေရိကန်ကိုကိုဝင်ဆောင်တရုတ်နိုင်ငံသူအမျိုးသမီးတွေကိုခေါ်ဆောင်လာတဲ့ဥရီမဲ့လောရက်တွေနဲ့ဆက်နွယ်ပြီးလူ20ကိုတရားစွဲဆိုအရေးယူလိုက်ကြောင်းအမေရိကန်အာဏာပိုင်ကပြောလိုက်ပါတယ်။ အမေရိကန်မှာမူပွားတဲ့ကလေးတွေကအလူလျောက်နိုင်ငံသားဖြစ်ခွင့်ရှိကြပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကခီးသွွားလုပ်ငန်းရှင်၃ယောက်ကိုမနေ့တုန်းကပဲဖမ်းဆီးလိုက်ပြီးပူပေါင်းကြံစည်မှုပြည်ဝင်ဗီဇာမမှန်မကန်ရယူမှုငွေမဲခွာချမှုတွေနဲ့ရေးယူခဲ့တာပါ။ကျန်တဲ့မတင်ကားသူအများစုကတော့တရုတ်နိုင်ငံကိုပြန်ထွက်ပြေးသွားပြီလို့ယူဆတဲ့အကြောင်းလဲအမေရိကန်အစိုးရရှင်တွေကပြောပါတယ်။အမေရိကန်မှာမူပွားတဲ့ကလေးတွေကနိုင်ငံသားဖြစ်ခွင့်ရှိတဲ့ခွန်လန်းနဲ့ဆွဲဆောင်ပြီးအမေရိကန်ပြည်ထောင်စုရဲ့ဥပဒေတွေကိုချိုးဖောက်နေတာဖြစ်တဲ့အကြောင်းလဲပြောဆိုထားတာပါ။တရုတ်စိုးရရရှိပါဝင်တရုတ်နိုင်ငံကဝင်ငွေအလဲလက်နဲ့ထက်ထက်စားစုံတွေကကိုဝင်ဆောင်တဲ့အချိန်မှာအမေရိကန်ကိုခီးသွောခွင့်ရဖို့အကျိုးဆောင်လုပ်ငန်းတွေကိုဒေါ်လာ4000ကနေတသိန်းအထိပေးရတယ်လို့လည်းတရားရုံးအမှုတွေမှာဖော်ပြထားပါတယ်
။အမေရိကန်ကိုကျောင်းသားဗီဇာနဲ့လာလို့ရအောင်လို့တက္ကသိုလ်အတုတွေကိုနဲ့လာကြတဲ့ဒီကျောင်းနိုင်ငံသားသား138ယောက်ကိုရဲကဖမ်းဆီးခဲ့ပြီးတော့နောက်ထပ်ဖမ်းဆီးမှုတွေလုပ်သွားမယ်လို့အစိုးရတာဝန်ရှိသူတယောက်က VOA ကိုပြောကြားခဲ့ပါတယ်။တက္ကသိုလ်အတုမှန်းသိရတဲ့ကျောင်းသားဗီဇာရအောင်လုပ်ကြသူတွေကိုနှိမ်နှင်းနိုင်ဖို့အမေရိကန်အမိမြေလုံခြုံရေးဌာနကတက္ကသိုလ်အတုကိုဖန်တီးခဲ့တာပါ2015ခုနှစ်တုန်းကမစ်ရှိဂန်ပြည်နယ်ဒီထရိုက်မြို့အပြင်နားမှာရှိတဲ့ဖာမင်တန်တက္ကသိုလ်ဆိုတဲ့တက္ကသိုလ်အတုတစ်ခုကိုအမိမြေလုံခြုံရေးဌာနကဖန်တီးခဲ့ပြီးကလေးကဒီတက္ကသိုလ်ကျောင်းဝဲမရှိစာသင်ကမ်းမရှိတက္ကသိုလ်ပညာရေးသင်ကြားရမှာမဟုတ်ဘူးဆိုတာသိရတဲ့နိုင်ငံသားကျောင်းသား600ကျော်ကျောင်းအပ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင
်တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူအဆထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ထောင်တန်းတစ်နှစ်ချခံခဲ့ရတဲ့ဒူရဲမှုဟောင်းမိုးရံနိုင်ဟာကြခံရမယ့်ထောင်ကျရက်ပြည့်သွားတာကြောင့်ဒီကနေ့မှပဲအင်းစိန်ထောင်ကပြန်လွတ်လာပါပြီ။သူဟာရဲစည်းကမ်းကိုဖောက်ဖျက်တာမျိုးမရှိဘူးလို့ထောင်ကထွက်ထွက်ချင်းမှပဲသတင်းတောက်တွေကိုမိုးရံနိုင်ကပြောပါတယ်။ဒါအပြင်အဲ့ဒီရဲစည်းကမ်းထိန်းသိမ်းရေးဥပဒေကိုပြင်ဆင်တဲ့လို့လဲဆိုပါတယ်ဒီเจ้าကိုတော့အင်းစိန်ထောင်ရှိမှာကိုတိုင်သွားပြီးတော့သတင်းယူခဲ့တဲ့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ
်ရိုက်တာသတင်းတော့တွေကိုခွင့်ပြုချက်မရှိဘဲတွစ်ဆုံမင်းမြန်ခွင့်ပြုခဲ့တယ်ဆိုပြီးရဲစည်းကမ်းဖောက်ပြမှုဥပဒေနဲ့အကျဉ်းချနေတဲ့ဒူရဲမှုောင်းမိုးရံနိုင်ဟာဒီကနေ့မနက်ပိုင်းကပဲအင်းစိန်ထောင်ကနေပြန်လွတ်လာတာပါရိုက်တာသတင်းတော့တွေကိုတွစ်ဆုံမင်းမြန်တဲ့ကိစ္စမှာရဲစည်းကမ်းဖောက်ပြခဲ့တာမရှိဘူးလို့ထောင်ကားထွက်တဲ့ချိန်မှာပဲသူကသတင်းတော့တွေကိုပြောလိုက်တယ်လို့အဲ့ဒီဥပဒေပေါ်သူ့ရဲ့အမြင်ကိုလည်းပြောသွားပါတယ
်ကျွန်တော်ဘက်တစ်ဆောင်လုံးရဲဘက်တစ်ဆောင်လုံးဒီအခုဖြစ်တဲ့ကိစ္စမှာကျွန်တော်ဘာရဲစည်းကမ်းမှာဖောက်ပြတာမရှိဘူးသို့တော်ဖောက်ပြတယ်လို့ပြောလို့ကြားတာကဒီရဲစည်းကမ်းတဲ့ဥပဒေဆိုတာကျွန်တော်တို့ဒီဇော်ရီနဲ့ဒီဥပဒေရတဲ့စံချိန်စံညိုးမိတဲ့ဥပဒေတစ်ခုဖောက်တဲ့အတွက်ရဲတပ်ဖွဲ့ဝင်တွေအတွက်အများကြီးနစ်နာတဲ့ဥပဒေတစ်ခုလို့ကျွန်တော်မှတ်ယူတယ်။ဒါကြောင့်မို့ဒီဥပဒေကလည်းဒီဒီမိုကရေစီချစ်တဲ့လမ်းကြောင်းမှာဒီရဲစခန်းချင်းတဲ့ဥပဒေကလည်းလုံးဝပြုမြင်ရမယ့်ဥပဒေတစ်ခုလို့ကျွန်တော်မြင်တယ်
။ဦးမိုးရန်တိုင်းအတူအချင်းကြနေစဉ်ကုညီဝန်းရံတဲ့သူတွေကိုလည်းကျေးဇူးတင်စကားပြောသွားပါတယ
်။ကျွန်တော်နဲ့ကျွန်တော်မိသားစုကိုဒီတော့ဆောင်ကြနေတဲ့အတွင်းမှာဒီဒီအလုံးကဝင်းရအပိကူကြီးကြတဲ့အတွက်ကျွန်တော်ကဒီနေရာနေစီစီမြန်မာနိုင်ငံရရရှိတဲ့ဒီစီစီကိုစီစီအများကြီးတောင်းနောက်ပြီးတော့ဝိုင်းဝန်းပံ့ပိုးကြတဲ့အဖွဲ့အစည်းတွေအားလုံးကိုလည်းဟိုကျေးဇူးတင်ကြောင်းနောက်ပြီးတော့ဟိုအဝေးရောက်နိုင်ငံမှာနေကြတဲ့မြန်မာပြည်ပြည်သားတွေအားအပိကြတဲ့အတွက်ဓာတ်ရုံးလက်တော့ရပ
ါဦးမိုးရင်နဲ့ဟာရိုက်တာသတင်းတော်တွေမှုမှာတရလူပြတ်တက်တဲ့တယောက်ဖြစ်ပြီးရိုက်တာသတင်းတော်တွေကိုရဲမှုချုပ်တင်ကိုကထောင်ချောက်ဆင်ဖမ်းဆီးခဲ့တာလို့တရခွေမှာထွက်ဆိုခဲ့သူပါအဲ့လိုထွက်ဆိုခဲ့ပြီးတဲ့နောက်သူ့ကိုအရေးယူထောင်ချတဲ့ပေါ်ဘာမှအညှိုးအတေးမရှိဘဲဗုဒ္ဓဘာသာဝင်တူဖြစ်တဲ့အတွက်ဘာသာရေးရဖြေသိမ့်နိုင်တယ်လို့ပြောပါတယ်ဦးမိုးရနိုင်ရက်တီထွက်ဆိုပေးခဲ့တဲ့လူတွေဖြစ်တဲ့ရိုက်တာသတင်းတော်ကိုဝက်လုံးနဲ့ကိုကျော်စိုးလူနူကတော့ထောင်နာ9နှစ်စီချမှတ်ခံထားပြီးအခုထိအကျဉ်းချနေသေးပါအခုနောက်ဆုံးအချိန်တွေကတော့ကိုဝလုံးနဲ့ကိုကျော်စိုးတို့အတွက်ရာဇဝတ်ပြင်ဆင်မှုအယူခံကိုဦးမိုးရံနိုင်အချင်းတော်ကလွတ်တဲ့နေ့ဖြစ်တဲ့ဖေဖော်ဝါရီ1ရက်တောက်ကြာနေ့မှာပဲသူတို့ရဲ့ကြိုးဆောင်ရှိနေဖြစ်သူဦးခင်မောင်စောကပြည်တော်စုတရားလွှတ်တော်မှာတင်သွင်းလိုက်ပြီဖြစ်ပါတယ်ခင်ဗျာ
ကိုထအောင်ခံသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဥက္ကဋ္ဌလုံခြံတပ်ဖြတ်ခံရမှုတရားရုံးမှာအမှုစစ်ဆေးနေတဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်တရားလွှတ်တော်ရှင်နေကြီးဥက္ကဋ္ဌလုံခြံတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့လာမယ့်ဖေဖော်ဝါရီလ15ရက်နေ့မှာနောက်ဆုံးစီရင်ချက်ချမှတ်တော်မှာဖြစ်ပါတယ်ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးရဲ့တရားခွင်မှာနှစ်ဖက်ရှိနေတဲ့အပိသက်လျှောက်လဲချက်ပေးပြီးတဲ့နောက်မှာတော့နောက်ဆုံးစီရင်ချက်ချမှတ်နေ့ကိုတရားသူကြီးကကြေညာလိုက်တာဖြစ်ပါတယ်ဒီကြောင့်အပြည့်အစုံကို ော့တရားခွင်ကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောင်မမေခသတင်းပေးပို့ထားပါတယ်
ကွယ်လွန်သွားသူတရားလွှတ်တော်ရှေ့နေကြီးဥကိုနီလုံခြံတပ်ဖြတ်ခံရမှုကိုရုံးတင်စစ်ဆေးနေတာနှစ်နှစ်ကျော်လာပြီဖြစ်ပြီး103ချိန်မြောက်တရားခွင်အပြီးမှာတော့အပြီးသက်ဆုံးဖြတ်ချက်ချမဲ့ရက်ထွက်လာတာပါရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာကြားနာစစ်ဆေးနေတဲ့ဒီအမှုအတွက်ဒီကနေ့ရုံးချိန်မှာတော့လူတက်မှုနဲ့ဆက်ဆက်ပြီးဆွဆွဲခံထားရသူတွေကိုဆွဲချက်တင်ထားတဲ့အပေါ်နှစ်ဖက်ရှိနေတွေဘက်ကရှောက်လဲချက်ပေးခဲ့ကြရတာပါဒီကနေ့လျှောက်လဲချက်တင်ပြပြီးတရားလိုရှိနေတူဖြစ်တဲ့တရားလွှတ်တော်ရှိနေဦးနေလာကတရားရုံးရဲ့ဆုံးဖြတ်ချက်ပေါ်သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောသွားပါတယ
်အဲ့ကြောင့်ပြောချင်တယ်ဒီအမှုတင်လာတဲ့အချိန်မှာအမှုကကြီးဆောင်မှုအားနေဒီကြောင့်အရင်တော့ကပြောသူပါတယ်အဲ့တော့အဲ့လိုအချိန်မျိုးမှာနောက်ပိုင်းမှာဒီအမှုကိုစိတ်ရင်းနဲ့လိုအပ်တဲ့ဖြစ်စဉ်တွေသားလို့လုပ်တယ်အဲ့တော့ကရှင်းနေပြီလို့ရတဲ့သဘောတူညီတဲ့အခါကြီးအားလုံးစစ်ခွင့်ရအဲ့ဒီအချိန်ဒီမှာဟိုကိုယ့်ဘက်ကနေပြီးတော့ဒီမှုကိုပြည်စုံတော့လုံလောက်အောင်ပြည်စုံအောင်ဟိုဆောင်ရွက်ပြီးနိုင်ပြီးခဲ့တယ်တာဝန်ကြီးအောင်ဆောင်ရွက်ပြီးခဲ့ဆိုင်ခဲ့တယ်ခုကလေပြီးပြည်စုံတဲ့အချိန်ကိုရောက်ရှိသွားတယ်လို့ယုံကြည်တယ်တရားရုံးကနေပြီးတော့ဥပဒေနဲ့ညီထိုက်တန်တဲ့ပြည်ထောင်စုတော့ထပ်မှန်မယ်လို့ပြောနေထားပါတယ
်ဒီအမှုကိုအထူးခုံယုံဖွဲ့ပြီးတပတ်ကိုနှစ်ကြိမ်စစ်ဆေးခဲ့တာဖြစ်ပေမဲ့လေနှစ်ဖက်တင်သွင်းထားတဲ့တပ်တွေအယောက်200နီးပါးကိုစစ်ခဲ့ရတာကြောင့်အခုလောက်ထိကြာမြင့်ခဲ့တာလို့ရှင်းနေတွေကဆိုပါတယ်ဒီမှုမှာပါဝင်တဲ့တန်တရားနဲ့ဆွဲချက်တင်ခံထားရတဲ့ဇေယျဖြိုးကတော့တဖက်ရှင်းနေတွေဘက်ကဒီကနေ့လျှောက်လဲချက်တွေဟာမှန်ကန်မှုမရှိသလိုပြစ်မှုကျူးလွန်ကြောင်းတပ်တွေပြနိုင်တာမရှိတာကြောင့်တရားမျှတစွာဆုံးဖြတ်ပေးဖို့တောင်းဆိုလိုက်ပါတယ်တော့
တရားဥပဒေနဲ့ညီအမှန်တိုင်းလို့လဆွာနဲ့ဆရာယုံကဆုံးဖြတ်ပေးဖို့ဆိုတော့တောင်းဆိုနေတယ်နိုင်ငံတော်သမ္မတကြီးနဲ့တော့ဒါနိုင်ငံတော်တိုင်ပင်ပြည်ပုဂ္ဂိုလ်တွေနဲ့လည်းဒီအမှုကိုအမှန်တိုင်းတရားဥပဒေနဲ့ညီအမှန်တိုင်းပြည်အမှန်တိုင်းဆုံးဖြတ်ပေးပါလို့ကျွန်တော်နေတဲ့ဒီနေရာနေတော့ဆရာယုံကိုကြားပေးဖို့ဒါဓာတ်တောင်းဆိုချင်ပါတယ်အဲ့ဒီလိုပဲကျွန်တော်ဒီဥပဒေနဲ့ညီဖြစ်ဖို့အတွက်လည်းအခုနိုင်ငံတော်သမ္မတကြီးရောအတိုင်းပင်ပြည်ပုဂ္ဂိုလ်တွေကြီးရောသက်ဆိုင်တဲ့ပုဂ္ဂိုလ်တွေကြီးလည်းမကြခင်မှာကျွန်တော်ဒီအမှုနဲ့ပတ်သက်တဲ့အသေးစိတ်ချက်လက်တွေအကုန်လုံးတင်ပြပါပါမယ်
ဆွဆွဲခံထားရသူနောက်တဦးဖြစ်တဲ့အောင်ဝင်းစော်ကလည်းဒီအမှုကိုကျူးလွန်တာမရှိကြောင်းတရားရုံးအထွတ်မှာသတင်းတောက်တွေကိုပြောသွားပါတယ
်ဒီမှုမှာကျဲ30လေးကိုကျူးလွန်တဲ့ဆိုတာအနပေးရဲ့ဘာလို့လဲဆက်လက်တက်သွားဟုတ်ကျွန်တော်ပေးတယ်ဆိုတယ်မဟုတ်ဘူးကျွန်တော်ပေးတယ်ကျွန်တော်ပေးအောင်နှုတ်တာပါနှုတ်ကြည့်လည်းမကြည့်အဲ့တော့ဒီကဲပြေလန်းကျူးလွန်တာဒီကျူးလွန်တာပေးတယ်ဟုတ်လားကျွန်တော်သိတော့လား
တနသမားကြည်လင်အောင်ဝင်းစော်နဲ့ဇေယျဖြိုးတို့ကိုကြိုတင်ကြံစီလှုပ်ကြံတက်ဖြတ်မှုပုံမှန်3/2/34တို့နဲ့ဆွဲချက်တင်ထားပြီးဒီပုံမှန်တွေကအမြင့်ဆုံးဒေသအထိချမှတ်နိုင်ပါတယ်။အောင်ဝင်းထွန်းကိုတော့ပြစ်မှုတင်ရှာရင်အမြင့်ဆုံးထောင်ဒဏ်2နှစ်အထိပေးနိုင်တဲ့အားပေးကူညီမှုပုံမှန် 212 နဲ့ဆွဲချက်တင်ထားပါတယ်။အခုချိန်ထိဖမ်းမမိသေးတဲ့အောင်ဝင်းခိုင်ကိုလည်းကြည်လင်းတို့လိုပဲအမြင့်ဆုံးတေတံပေးနိုင်တဲ့လှုပ်ကြံတက်ဖြတ်မှုပုံမှ3/2/1/ခမြင်းဆောင်34နဲ့ဆွဲချက်တင်ထားသလိုဖမ်းဝရမ်းလည်းထုတ်ထားပါရရှင
်ဆရာရှင်များရှင်ကချင်ပြည်နယ်မြစ်စုံဒေသမှာတည်ဆောက်မဲ့ရေအားလျှပ်စစ်စီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်ရင်လည်းတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားပြန်ပေးတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းမြမဆွေရထိတန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ပဝင်းချင်းနဲ့ဒေသခံလူမှုဘဝထိခိုက်မှာစိုးရိမ်မှုတွေကြောင့်ကန့်ကွက်မှုတွေကြုံနေရတဲ့မြစ်ဆုံစီမံကိန်းကြောင့်အစိုးရအပေါ်နိုင်ငံရေးထောက်ခံမှုနောက်တရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးစာတာတွေမှာထိခိုက်စရာတွေရှိနိုင်တယ်လို့ယူဆသူတွေလည်းရှိနေပါတယ်။မြေဆုံစီမံကိန်းကြောင့်ကျုံလာနိုင်ခြင်းရှိတဲ့နိုင်ငံရေးတန်တမာရေးအကျိုးဆက်တွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-332-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ခြားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်ဘူး။ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။မ
ဒီနေ့ဆက်လက်ပြန်စနေညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဗီအိုအေမြန်မာပိုင်းရဲ့တောက်ကြညနေခင်သတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းကစစ်ရေးပြည်ပခါတွေကြောင့်စစ်ရှောင်ထွက်ပြေးနေရတဲ့ဒုက္ခသည်တွေထဲမှာကလေးငယ်တွေနဲ့အရွယ်မရောက်သေးသူတွေအများပြားပါဝင်နေပြီးတော့သူတို့တွေရဲ့ကျန်းမာရေးပညာရေး
ကျွန်တော်တို့ဒီရောမျိုးနယ်ကစစ်ဆောင်စခန်းနဲ့အသက်ဆက်ရှင်နှစ်အောင်ကျောင်းသားတွေပါဝင်ကလေးတွေရဲ့အခက်အခဲရှင်တွေကိုစစ်တမ်းကောက်ယူထားတဲ့ရခိုင်မျိုးဆက်တဲ့လူငယ်ကွန်ရက်ရဲ့ဦးဆောင်သူကုတန်းလှကသူတို့တွေ့ရှိထားတာနဲ့ပတ်သက်လို့ဖြူအေးကိုခုလိုပြောပါရစေ
ကျောင်းရဲ့ကလေးတွေအနေနဲ့သူတို့တာမတရားတဲ့အရင်ရှိတယ်။ပုံပြီးခြေဖို့တဲ့အခက်ခဲတွေပေါ့နော်။ပြီးတော့နောက်တစ်ခုကျွန်တော်ရဲ့ဆောင်မကရှိနေနေပေါ့။ဒီမိခင်စားကလေးတွေပေါ့။သူကဒါလည်းမိုးကအဲ့လိုမိုးကတဲ့နေတယ်။နေဘူးပြင်ချိမအဲ့လိုနေတဲ့ခါကျအပူတွေထောင်တဲ့အတင်းကိုအဲ့ဒီကလေးတွေကတော့စိုးစိုးဝါခင်ရတာအဲ့လိုရှိတယ်။နောက်တစ်ခုကပါရှိတယ်သူတို့စိတ်ခင်ကမှုတွေအရင်ကိုသ
င်ကြားရေးပိုင်းအားနည်းချက်တွေဖြင့်လူမျိုးရေးမုန်းသည့်စိတ်တွေရှိလာနိုင်တယ်လို့လည်းကိုတန်းလှကဆက်ပြောပါရစေ။
ကျွန်တော်တို့ဒီနေ့ကိုနေ့ကလည်းအခွင့်အရေးတော့ပညာရေးကိုအကောင်းဆုံးမရနိုင်တဲ့အခွင့်အရေးမဲ့တဲ့အချိန်ကျွန်တော်တို့ရှိနေကြတဲ့အခါကျရင်ဒီလူမျိုးဖြစ်လာတဲ့ပြဿနာရဲ့ကျိုးဆက်ချက်ကဘာဖြစ်လဲဆိုတော့ကျွန်တော်တို့ကလေးတွေပညာတဲ့ခွင့်နဲ့အရင်အားနေတော့တဲ့ပတ်လည်ချင်းပေါ့လို့ပြီးတော့သူတို့ဟိုအချိန်ကြီးကြားထဲမှာကျွန်တော်တို့ဒီမျိုးနစ်စုတွေပေါ့ကျွန်တော်တို့ကလေးငယ်ကြားထဲမှာတဦးနဲ့တဦးဒီအမှုတရားစိတ်တွေဝင်ပြီးတော့ကလေးတွေမှာလည်းနည်းနည်းဆွေးကဲတော့နိုင်တဲ့အချိန်တော့ရှိတယ်
လက်ရှိဘူတီတောင်မြို့နယ်ထဲကဒုံးဒိန်၊ကြံညူပြင်၊ရေသိပ်တောင်မြို့နယ်ထဲကဘဲတတူ၊ဘုံနေကျွန်းမြို့နယ်ဘက်ကဆက်မြက်လှဲ၊ကြောက်တော်မြို့နယ်ထဲကတောင်မင်္ဂလာ၊ကန်ဆောင်၊ဝါတောင်စစ်ဆောင်စခန်းထဲမှာဆိုရင်ငန်းလေးအောက်ကလေးကျမပေါင်း450ကျော်၊ငန်းနှစ်ကလည်း18နှစ်အောင်ကျမပေါင်း1190ကျော်၊ကျောင်းနေရွယ်880ကျော်၊ကိုဝန်ဆောင်မိခင်80ကျော်ရှိနေတယ်လို့လည်းရခိုင်မျိုးဆက်တဲ့လူငယ်ကွန်ရက်ဖွဲ့ကလည်းစစ်တမ်းကောက်ယူထားတာပါဒီစည်ရင်စရာဟာသွာလာလို့လွယ်ကူတဲ့စစ်ဆောင်စခန်းကအချက်လက်တွေကိုကောက်ယူထားတာဖြစ်ပြီးသွာလာခွေပိတ်ပင်ထားတဲ့စခန်းလေးကလေးတွေစည်ရင်မပါရှိဘူးလို့ဦးတန်းလှကဆက်ပြောပါရယ
်စစ်ဆောင်နေရာမှာလာပြောင်းလဲလူတွေမဟုတ်ပဲသွာလာခွေကိုပိတ်ထားတဲ့ရွာတွေရှိတယ်သွာလာခွေပိတ်ထားတဲ့ဆိုတာကဘလို့မှကိုလို့ဆက်ပြလို့မရဘူးပေါ့ဗျာတိတော့ဆုံးမချင်းကြီးတဲ့သမီးငါကြည့်အောင်လို့လည်းဒီလေလေးစီစင်းကလည်းကျွန်တော်တို့မရနိုင်သေးဘူးနောက်တော့ကိုမှစိုင်းတောင်ပေါ့ဦးတော်ကျန်ညိုကြဲကနေအသေးကုန်လဲသွာရတဲ့ရွာတွေအဲ့ဒီရွာတွေဆိုတော့ကျွန်တော်သွာလို့မရဘူးပေါ့စစ်တပ်ကသွာလို့ခွဲမရှိဘူးတိတော့ကစင်းရဲ့ကျွန်တော်တို့မရနိုင်ဘူး
2018နိုဝင်ဘာလကွန်ကစပြီးအခုချိန်ထိတမတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေကြောင့်နေရစွန့်ကွာထွက်ပြေးရသူစစ်ဆောင်ဒုက္ခသည်6000တက်မလဲရှိနေပါတယ်။ဇန်နဝါရီ21ရက်နေ့ကရသိပ်တောင်မြို့နယ်သမိလရွာတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ကလေးငယ်တို့လက်နက်ကြီးကြီးစားဆီမံတိုက်ဆုံသွားသလိုအမျိုးသမီးတို့လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။နှစ်ဖက်ဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခကိုရပ်ဆိုင်းပြီးနိုင်ငံရေးနှီးလန့်တဲ့သွေးဆုံဖြေရှာကြဖို့ရခိုင်နိုင်ငံရေးပါတီတွေနဲ့ရခိုင်အရပ်ဖွဲ့ဖွဲ့စည်းတွေကကြေညာချက်ထုတ်ပြီးတောင်းဆိုထားကြပါတယ်။လက်ရှိကတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွင်တပ်မတော်ကလည်းစီရင်အားဖြည့်တင်ထားစေအခြေအနေကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်လာမယ့်အခြေအနေရှိတယ်လို့ရခိုင်တပ်မတော်တာဝန်ရှိသူတွေကပြောထားပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကြားပြည်နယ်ဘက်မှာတော့ဗိုလ်ချုပ်ကျေးရုပ်ဖျက်သိမ်းပေးဖို့ဒေသခံတွေဆန္ဒပြနေတဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။ကြားပြည်နယ်လွိုက်ကော်မြို့ကနားဟေဝံပန်းချံထဲမှာစိုက်ထူလိုက်တဲ့ဗိုလ်ချုပ်ကျေးရုပ်ကိုဖျက်သိမ်းပေးဖို့ဆန္ဒပြတောင်းဆိုခဲ့တဲ့ကရင်လူငယ်အယောက်20ကိုရဲကဖမ်းဆီးလိုက်ပြီးတော့ပုံမှန်19နဲ့အမှုဖွင့်အရေးယူလိုက်ပါတယ်။ဒီလိုဖမ်းဆီးတာကတော့ကြိုတင်ခွင့်ပြုချက်မတင်ပြတာကြောင့်လို့ရဲကပြောပြီးတော့ကရင်လူငယ်တွေဘက်ကတော့ဆက်ပြီးတော့ဆန္ဒထုတ်ဖော်သွားမယ်လို့ပြောပါတယ်။ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ဗိုလ်ချုပ်ကျေးရုပ်ကိုဇန်နဝါရီ31ရက်မှာအစိုးရအစီအစဉ်နဲ့စိုက်ထုတ်ခဲ့ရဖြစ်ပြီးရုပ်ထုထားရှိရာလွိုက်ကုံမြို့ကန္နာဟေဝံပန်းချံဝါမှာကရင်နီလူငယ်အယောက်20ကတပိတ်စကန်းဖွင့်တောင်းဆိုခဲ့ရကနေဒီနေ့မနက်7:00နာရီမှာတော့ရဲကဖမ်းဆီးလိုက်ပြီးပုံမှန်19နဲ့အဖို့ဖွင့်အရေးယူထားတာပါဒီလိုဖမ်းဆီးတာဟာငင်းညာစွာစုဝေးခွင့်မတင်ပြလို့ဖြစ်ကြောင်းလွိုက်ကော်ရဲစကန်းဒူရဲမူဝင်းထေကပြောပါတယ
်ဟုတ်တယ်ဟုတ်တယ်ဒီနေ့တခါတရားချက်အကူကျွန်တော်တို့ကဒီဂျေကူစကူအားကားမတင်လို့ပြချက်ရပါပြီ
ဗိုလ်ချုပ်ကျေးရုပ်စိုက်ထူအားနဲ့ပတ်သက်ပြီးကရင်ဒီလူငယ်တွေကအချက်၃ချက်တောင်းဆိုထားကြောင်းတပိတ်စကားမွင့်တောင်းဆိုခဲ့တဲ့လူငယ်တွေရဲကတယောက်ဖြစ်တဲ့ကိုဒီဒီကပြောပါတယ
်ဒီကတော့ဒီဗိုလ်ချုပ်စံကျေးရုပ်ဒီစားဖို့တဲ့ဟိုဒီလွန်ချစ်စနာခိုင်ပွဲ လောက်ဖို့ရနောက်တစ်ခုကဒီဒေယုတ်ကိုဖယ်ရှားပေးဖို့နော်နောက်တစ်ချက်ကကြေးမကျင်းနေထားရမယ်လို့တော့ကြိုက်ရင်ဒီအများပြည်သူနဲ့တက်ဆိုင်တဲ့နေရာတွေမထားဘဲနဲ့ကြောက်လူလာတဲ့အပြင်ခွဲတွေသူတို့ရဲ့နေရာတွေမှာထားဖို့ပေါ့နော်အများကြီးတက်ဆိုင်နေရာမှာမထားဖို့ကျွန်တော်ကချက်သုံးချက်တောင်းဆိုတော့မဟုတ်ဒီလောက်ဒီနေရာဘုံငွေတွေတောင်းလိုက်ပေါ့နော်ဆွေရရဲ့ဘုံငွေတွေတောင်းမှလောက်တဲ့ဟာကိုဒီတင်တာတွေခေါ်တာတော့မလောက်ဘူးနောက်ပုပ်ပွင့်နေနေလဲမချကြအောင်ပေါ့နော်ဆွေရကရင်းနာပြောတာတော့ဟိုအများကြည့်ပြီးစိတ်ဝင်ငွေတဲ့ဒီမှာပြောတယ်တော်တော်ကြေရန်ဆိုရင်ဒီဒီပက်ဆက်ပေါ့နော်ဒီနေရာဘုံငွေတွေတောင်းဆွဲထားတာကျွန်တော်တွေ့ရတယ
်ရုပ်ထုတိဆောက်ဖို့စက်သိန်း1800ဝန်းကျင်တောင်းဆွဲတဲ့အပိုင်းမှာပွင့်လင်းမြင်သာမှုမရှိရတဲ့ဥပဒေနဲ့မညီကြောင်းဝေဖန်ထောက်ပြထားတဲ့အဖွင့်ပိစာတစ်စောင်းကိုလည်းဒီနေ့ဖေဖော်ဝါရီ၁ရက်နေ့စွဲနဲ့တမဒစီကိုပေးပို့ထားပါတယ်။ကရင်ညီလူငယ်တွေကနောက်ပိုင်းဆက်ပြီးတော့ဆန္ဒထုတ်ဖို့ကန့်ကွက်သွားဖို့လည်းပြင်ဆင်နေရလို့ရဲစခန်းမှာပုံမှန်19နဲ့ထိန်းသိမ်းခံထားရတဲ့ကရင်ညီလူငယ်တွေကပြောပါရယ်။ကရင်ညီလူငယ်တွေကဗိုလ်ချုပ်ကြီးအောင်မဆိုင်သူဖို့ပင်လုံကတိကဝတ်တွေကိုအကောင့်တွေဖော်ဖို့မနစ်ကဆန္ဒထုတ်ပေါ်ခဲ့ပေမဲ့ကြားပြည်နယ်အစိုးရကဖေဖော်ဝါရီ၂ရက်2018မှာဒီအစီအစဉ်ကိုစတင်ခဲ့ရလို့ကရင်ညီအဖွဲ့အစည်းတွေဒီနေ့ပြန်လိုက်တဲ့သဘောထားကြီးညာချက်မှာဖော်ပြထားပါတယ်။ကြရပြည်နယ်ဝန်ကြီးချုပ်ကဗိုလ်ချုပ်ကြီးရုပ်စိုက်ထုတာကိုပြည်သူ့စံနာမပါဘဲလုံသွားမှာမဟုတ်ဘူးလို့ကတိပေးခဲ့ပေမဲ့2019ဇန်နဝါရီ29ရက်မှာရုပ်တုကိုမြို့တော်လွိုက်ကော်ကိုယူလာပြီး31ရက်မှာစိုက်ထုလိုက်တာဖြစ်ပါတယ်။အစိုးရကဖက်ဒရယ်ပြည်အောင်စုကိုတည်ဆောက်မယ်လို့ဆုံးဖြတ်ထားပေမဲ့အခုလိုဒီမိုကရေစီနီလနဲ့သွေးဖက်ရဲ့လုံရက်တွေကိုရပ်တန့်ဖို့လိုကြောင်းကမ္ဘာအနှံ့ကကရင်နီရပ်တန့်အဖွဲ့အစည်း10ခုကသဘောထားထုတ်ပြန်ချက်တစ်ခုကိုလည်းတောက်ကြနေမနက်ပိုင်းမှာထုတ်ပြန်ထားပါတယ်။လက်ရှိမှာလည်းညီညာရေးအတွက်ယုံကြည်မှုကိုတည်ဆောက်နေတဲ့ကာလဖြစ်လို့ဒါကိုရပ်တန့်ဖို့လိုကြောင်းတောင်းဆိုတာဖြစ်တယ်လို့ကရင်နီလူငယ်တွေကပြောကြပါတယ်။
ကိုဇော့ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးခြင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia 7ဂျိုလူကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာဖြစ်တယ်လို့ Democratic မြန်မာအသံ DPP မှာလည်းတစ်ဆင့်ပြန်လည်းထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါလိမ့်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွေဦးကတလှည့်ကြီးညာပေးပါမယ်ရှင်
ဗင်နီဇွဲလာတက်ခံကောင်းဆောင်ဝမ်ကွာရီတို့ကသူ့ကိုချင်းချောက်ဖို့ကြိုးပမ်းတဲ့အနေနဲ့ကာကတ်မြို့တော်ကဇနီးဖြစ်သူရဲ့တက်ခံကိုလွန်ရွေးအန္တရာယ်နဲ့ရောက်လာတဲ့အကြောင်းပြောလိုက်ပါရယ်။လူများကြောက်ကြတဲ့အထူးရဲထောက်လှမ်းရေးတွေမနေ့တုန်းကရောက်လာချိန်မှာတော့ဇနီးဖြစ်သူဖာဗီယန်နာကိုမေးမြန်းခဲ့တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာတင်းမာမှုအခြေအနေတွေပြောင်းပြန်ပုံစံအထိဖြစ်သွားနိုင်တယ်လို့တရုတ်တူဝန်ကြီးချုပ်လီဝင်းနဲ့အင်ဂျီရိုမှာကြာသပတေးနေ့ကဆွေးနွေးပြီးသမ္မတဒေါ်နယ်ထရန့်ကအပြုသဘောပြောကြားလိုက်ပါရယ်။အားလုံးအဆင်ပြေပြီးသဘောတူညီနိုင်မယ်ဆိုရင်အမေရိကန်နဲ့တရုတ်နိုင်ငံကြားအကြီးအမားဆုံးကုန်သွယ်ရေးသဘောတူညီမှုကြီးတော့ဖြစ်လာနိုင်တယ်လို့လည်းသမ္မတထရန့်ကပြောဆိုလိုက်တာပါ။အမေရိကန်ကမြောက်ကိုရီးယားနဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေမှာတိုးတက်မှုတွေကအကန့်အသတ်နဲ့သာရှိနေတဲ့အကြောင်းမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးသံတမန်ကပြောဆိုလိုက်ပါတယ်။လက်ရှိအခြေအနေနဲ့ပုံမှန်တိုးတက်ဖို့လိုလားရင်လည်းလွန်ခဲ့တဲ့6လအတွင်းပြစ်ထွန်းမှုတချို့သာရှိခဲ့ပြီးမျောတိတဲ့ပုံမျောလင့်ချက်တွေလည်းရှိနေတဲ့အကြောင်းစတန်ဖို့ဒက်ဆိုကမိန်ကုန်းမှာထည့်သွင်းပြောဆိုလိုက်တာပါ။ရိုက်တာသတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေဖောက်ပြမှုနဲ့ထောင်နာခုနှစ်စင်ရက်ချထားတဲ့ပေါ်တရားလွတ်တော်ချုပ်မှာဒီနေ့ပဲအယူခံတင်သွင်းလိုက်ပါတယ်။စင်ချက်ပေါ်အယူခံကိုရန်ကုန်တိုင်းတရားလွတ်တော်ကဒီလကမ်းမှာပယ်ချလိုက်တဲ့အတွက်အခုနောက်ဆုံးနေပြည်တော်ကပြည်အောင်စုတရားရုံးချုပ်မှာအကျိုးဆောင်ရှိနေတွေအယူခံထပ်မံတင်သွင်းလိုက်တာပါ။ဟုတ်တရားရုံးရဲ့မှားယွင်းတဲ့ဆုံးဖြတ်ချက်ကိုပြင်ဆင်နိုင်မှုတရားလွတ်တော်ချုပ်ကိုတင်ပြထားပြီးတရားမျှတမှုရှိရှိနဲ့သတင်းထောက်တွေပြန်လည်လွတ်မြောက်လာဖို့မျှော်လင့်နေကြောင်းလည်းရိုက်တာသတင်းဌာနကဒီနေ့ပဲကျင်းပချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အချိန်နဲ့မှာပဲသူတို့အမှုနဲ့ဆက်ဆက်ပြီးဖန်ဆီးခံထားတဲ့သူရဲမှုဟောင်းမှုရဲ့နိုင်ငံတော့ဒီကနေ့ပဲပြန်လွတ်လာပါရဲ့
။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကကျင်းပပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုက်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျမကစုမော်မှာဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လိုင်းလိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနိုင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington,